ဟုတ်ကဲ့ရေပြားချစ်သူဆရာဝန်ကြီးဒေါက်တာစဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုးကြီးရေကြီးရေရှမ်းမှုတွေကအရင်ထက်ပိုပြင်းပြင်းထန်ထန်နဲ့ဇက်တိုက်လိုဖြစ်လာချိန်မှာအရေပြားအပါအဝင်ပေါ်ဆရာနော်ဒီကူးစက်နဲ့တခြားရောဂါတွေအနေနဲ့ပိုရှိလာတာကိုသတိပြုမိဖို့အရင်ဘက်ကအဓိကပြောခဲ့တာမှာဘာကြောင့်အခုလိုအနေနဲ့ရှိတာနဲ့ဘလို့ရောဂါတွေဖြစ်လာနိုင်တာအများစုကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးနောက်ထပ်သတိပြုဆရာရှိတာတွေနဲ့ဒီယောဂတွေကနေကာကွယ်ရေးကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းနောက်ထပ်အရေးကြီးတာတစ်ခုကတော့တချို့နေရာတွေမှာရေကရက်သက်သပတ်နဲ့ချီပြီးတော့ရေသေးလိုပြည့်နေတဲ့အခါကျတော့ခြင်ပေါ့ခြင်နဲ့ပတ်သက်တဲ့ယောဂတွေကကြွလာပါတယ်အထူးသဖြင့်ကျွန်တော်တို့ဒင်းကင်းပေါ့ကျွေးလုံးတုပ်ကွေးဆိုတာရှိတယ်နောက်တစ်ခါအဲ့ခြင်ဟန်နေပြီးတော့အစင်ကူးဆက်တဲ့ချစ်ကင်ခွန်ရဆိုတဲ့virus ရောဂါတစ်ခုလေရှိတယ်အဲ့ဒါချင်းကိုက်ပြီးတော့ဖြစ်တာပါအဲ့ဒီသွေးလုံးတုပ်ကွေးနဲ့ chicken ကိုရဆိုတဲ့ဒီယောဂါပေါ့အဲ့ဒါမျိုးတွေဆိုရင်လေဒီလိုပဲဟိုရားတာနေနီးတာနေအဲ့ဒါနေပြီးတော့တခါကိုယ်ထဲမှာဖျားတာနာတာနောက်ဆုံးသွေးလုံးတုပ်ကွေးဆိုရင်သွေးလန့်တာเนาะအချိန်မီမလုပ်ဘူးဆိုရင်သို့သောဝါဝါအဖြစ်လေဖြစ်နိုင်တယ်ဆိုတာကိုလေမိနေမှာဆိုလို့ကျွန်တော်ပြောချင်ပ
ါဟုတ်ကဲ့ဆရာအဲ့တော့ဒီ chicken ကိုရမြန်မာလူဆိုရင်တော့ဒီနောက်ပိုင်းမှာဆင်တုပ်ကွေးလို့လူသိစများလာတာပေါ့ဆရာနော
်ဟုတ်ကဲ့ chicken ခွန်ရောမြန်မာလူလဲကျွန်တော်တို့အများဆုံးအပြင်တော့ကလေးတွေဆယ်ကျော်သက်ဒီမှာဖြစ်တော့ကလေးဆေးရုံတွေမှာအဓိကအဲ့ဒါဖြစ်ကြတယ်ဗျာဒီအတွင်းတော်တုပ်ကွေးလို့ဒီ virus ကိုကူးစက်တာပေါ့ခြင်ရနေတဆင့်ပေါ့နော်သူကတော့အများတော့ဖြစ်နေကြမဟုတ်ဘူးဒီလိုမျိုးအချိန်နေမှာဆို outbreak လို့ခေါ်တဲ့ဥစ္စာလေးတွေနဲ့
အများကိုကူးစက်တာပေါ့နော
်ဟုတ်ကဲ့ဖြစ်တတ်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုပြောခဲ့တာတွေကတော့ဒီရေကြီးချိန်မှာအနေနဲ့ရှိလာတဲ့ယောဂါတွေအများစုပေါ့နော
်ဟုတ်ကဲ့
အဲ့ဒီတော့ဒီရေပြန်ကျသွားတဲ့အချိန်မှာရောသတိပြုဆရာနောက်ထပ်ယောဂါတွေရှိသေးလားဆရာကြီ
းဟုတ်ကဲ့ရေကျပြီးတဲ့အခါကျတော့လူတွေကမတတ်တော့နောက်တစ်ခုကတော့ဝဲပါဝဲကတော့ပုံမှန်ချိန်နဲ့ဖြစ်တယ်လို့ဒီလိုရေကျသွားတဲ့အခါမှာစွတ်စုံနေတဲ့အခါနောက်လူတွေကကယ်ဆေးစခန်းတွေကိုပြန်ညှပ်ဘုံကြီးကြောင်းတွေလိုမှပြက်ညက်ပြီးတော့နေရတယ်ဒီလိုမျိုးလူစုလူဝေးဖြစ်လာပြီဆိုရင်ဒီဝဲဆိုတာအများအတန်းလို့ပေါ်လာတတ်တယ်တကယ်တော့ဝဲဆိုတာကဒီဝဲဖြစ်နေတဲ့ဟိုမိုက်ပေါ့နော်အဲအကောင်ကြီးကတယောက်တယောက်ဖြီးပြီးတော့ပိုးပြီးတော့ဖြစ်တာပါအဲ့ဒါဆိုကုတ်ရင်းနဲ့ပိုးဝင်တာတွေပါထပ်ဖြစ်တတ်တယ်ဟို outbreak ခေါ်တာပေါ့လူဥမာ10ယောက်15ယောက်ထိတွေ့တဲ့လူတွေအကုန်လုံးဒါမျိုးတွေဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီရေချပြီးတဲ့အချိန်မှာအန်ဒီရရှိနေတဲ့ယောဂါပြောဖို့ရှိသေးလားဆရာကြီ
းနောက်တစ်ခုကတော့အပူနဲ့ပတ်သက်တာပါဒီရေချပြီးတဲ့အခါစိုးနေတယ်နောက်တစ်ခါအဲ့လိုနေရာတွေမှာကျွန်တော်တို့အထူးဖြင့်ဒီလိုရေတက်တယ်ရေကြီးရေချမ်းတယ်ဆိုတာကျွန်တော်တို့ tropical country လို့ခေါ်တယ်ကျွန်တော်တို့မြန်မာပြည်တို့အပူပိုင်းဒေသတွေမှာဖြစ်လေရှိတာမျိုးတွေဖြစ်တဲ့အခါကျတော့အပူနဲ့ပတ်သက်တဲ့အခါဟို heat rash လို့ခေါ်တဲ့ဥမာမိပောက်တာတို့အပူကြောင့်ကျန်တဲ့သတိလစ်တာတို့ဘာလို့ထိလဲဖြစ်နိုင်ခြင်းရှိတယ်ဆိုတာကိုဒါတော့ဖြစ်နေပြီမယ်နောက်ဆုံးအနေနဲ့ပြောလို့ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရေကြီးချိန်နဲ့ရေကြီးပြီးတဲ့အချိန်ဖြစ်လာနိုင်တဲ့ယောဂါတွေကိုပြောပြီးမှာဒီယောဂါတွေကနေကာကွယ်နိုင်ဖို့ဆိုရင်အဓိကဘာစပြောချင်လဲဆရာ
ဒီအရေးအလုံးဟာဟိုပထမဆုံးပြောတဲ့မတန့်ချင်းနဲ့ရေနဲ့အချိန်ကြာမြင့်စွာထိတွေ့ခြင်းသို့သောအချိန်ကြာမြင့်စွာသို့ဆိုနေခြင်းအဲ့ဒါအကြောင်းနေကြောင်းဖြစ်တဲ့အတွေ့ကျွန်တော်တို့အဲ့ဒါတွေအတွေ့ကိုကာကွယ်ခြင်းကုသခြင်းကိုပြေပူရအောင်ဖြင့်အကုန်လုံးချုပ်ပြီးတော့ပြောလို့ရပါတယ်ဗျပထမဆုံးရေးကြည့်တာကတော့ဒီကိုရေးတန့်ချင်းမှုပေါ့နော်ဒါကတော့လူတိုင်းလူလူသိပါလူတိုင်းလူလူသိပြီနဲ့ဒီနေရာမှာအဓိကဒီဒီကိုရေးတန့်ချင်းခြင်းမှာကျွန်တော်အဓိကပြောချင်တာနှစ်ချက်ပါနံပါတ်၁ကပုံမှန်ကျွန်တော်တို့စေးကြောပေးဖို့ပေါ့နော်နောက်တစ်ခါဆိုသွတ်နေပြီးတော့ညပတ်နေတဲ့အဝတ်တွေကိုတန်းနိုင်နေများပုံမှန်၆တွေ့တဲ့အဝတ်တွေနဲ့လဲလှယ်ပေးဖို့နှစ်ချက်ကအထူးအရေးကြီးပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလိုအရေးကြီးတာကိုနည်းနည်းထပ်ရှင်းပြပေးပါလားဆရာ
ဟိုအရေးပြားဆိုတာသူကဆိုသွတ်နေသူ့ရဲ့ခုခံအားကျလာတယ်ကျွန်တော်တို့ဥမာဒီချမ်းမှာ၃ရက်တစ်ချိန်လုံးဆိုနေတယ်ရေးလဲကစားပြီးရင်ကျွန်တော်တို့ခါးတွေပါတွေတို့အရေးပြားနေရာတွေမှာရားတာတွေဟိုအနာတွေပေါက်တယ်လို့ပေါ့ဒါခုခံအားကျလာလို့အရေးပြားရဲ့အဲ့လိုပဲဒီမှာလဲဆိုသွတ်နေတဲ့အတွက်အရေးပြားခုခံအားကျဒါမှမဟုတ်တန့်ရှင်းပေးဖို့လိုတယ်နောက်တစ်ခါ၆တွေ့တဲ့အဝတ်တွေကိုလဲလှယ်ပေးဖို့လိုတယ်ဆိုတာကတော့ အဓိကနှစ်ချက်ဒီဒိုဝေတန်ရှင်းအနေနဲ့ပြောလိုပါတယ်
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီယောဂတွေကနေကာကွယ်ရေးအတွက်ကြိုလုပ်ထားတဲ့နာမျိုးရှိသေးလားဆရာ
နောက်တစ်ခုကတော့ဒီ disinfection လို့ခေါ်တယ်ကျွန်တော်တို့တင်းတင်းလေးကိုမကြီးလာအောင်ပိုးတက်တာပေါ့နော်ဥမာဒီရှာသွားမယ်ပြဲသွားမယ်ဆိုရင်အဲ့နေရာလေးတွေကိုတန့်ရှင်းအောင်ဆက်ပြန်နဲ့ရေနဲ့ဖောက်ဖောက်တန့်ရှင်းမယ်ပြီးရင်ကျွန်တော်တို့ဘီတာဒင်းတို့ပါလို့လို့သေးရေပေါ့နော်သေးဝါတို့ဘီတာဒင်းတို့အဲ့လိုသေးရေလေးတွေလိမ့်ထားမယ
်အိုဒင်းသေးပါဆရာနော
်အဲအိုဒင်းပေါ့ပေါ်ပြီးတော့အိုဒင်းလို့ခေါ်တယ်ဗျာကျွန်တော်တို့ဒီမှာတော့ဟိုဘီတာဒင်းတစ်စိမ့်နဲ့လာတဲ့အခါကျတော့လူတွေကဘီတာဒင်းဆိုရင်သိတယ်ဗျာပေါ်ပြီးတော့အိုဒင်းဆိုသူကသိမသိဘူးပေါ့နော်အဲအဲ့တော့အဲ့လိုသေးရေလေးကိုကျွန်တော်ဂေါလင်းနဲ့အရက်ပြန်လိမ့်တယ်လို့လိမ့်ထားပြီးရင်ဒီတောင်းတောင်းပြဿနာမကြီးလာနိုင်တော့ဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောအခုလိုဒီကာကွယ်ရေးအတွက်ကြိုလုပ်ထားတဲ့အကြံပြုဖို့ရှိအောင်လားဆရာရေ
နောက်တစ်ခါတော့ဒီလိုအချိန်မှာတော့ရည်ကြီးရည်ရှမ်းဖြစ်တဲ့အတွက်ကျွန်တော်တို့ဟိုဝတ်စာပုံကနည်းနည်းကာကွယ်နိုင်တဲ့အဝတ်အစားလေးလိုတော့ဥမာရေကကြီးတော့ကြီးတယ်ချီမြှင့်ချီတော့ပဲဆိုရင်ကျွန်တော်တို့ကရိုးရိုးဖနှက်မစည်းပဲနဲ့လက်ရှိဖနှက်လိုဟာမျိုးလေးတွေစည်းတယ်ဆိုရင်ဒါတောင်းတောင်းသွားလာနေလို့လည်းရတယ်အဲဒီကိမှုကိုလည်းနည်းနည်းအများကပွဲနိုင်တယ်။နောက်ဒီခုနကဖြစ်နိုင်တဲ့ဥစ္စာတွေအားလုံးကိုလည်းသူကရေပြားနဲ့မတန့်ရှင်းတဲ့ညစ်ပတ်တဲ့ရေနဲ့မထိတွေ့တဲ့အတွက်နောက်ဆက်တွဲပြဿနာတွေမဖြစ်အောင်ကာကွယ်နိုင်တယ်ပေါ့နော်။အဲ့လိုမျိုးလည်းဒီဖနှက်မှမဟုတ်ပါဘူး။အခြားရေဆိုခံတဲ့အဝတ်တွေလက်အိတ်လိုဟာမျိုးတွေဆိုရင်လည်းလို့တလို့သုံးတဲ့ပါလေဆိုတာကိုပြောချင်ပါ
ဘူး။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။